ဒီနေ့ကုန်ပိုင်းကျင်းပမဲ့ဒေသဆိုင်ရာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတို့ချို့ကိုကိုယ်စားလှယ်လောင်းစင်းရင်းကနေဖယ်ရှားလိုက်တဲ့အတွက်ရုရှားနိုင်ငံမော်စကိုမြို့မှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးလူတထောင်ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်။ခွင့်ပြုချက်မရဘဲမော်စကိုမြို့လယ်မှာလုပ်တဲ့အဲ့ဒီဆန္ဒပြပွဲတွေကလူတထောင်ကျော်ကိုပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးခဲ့ရကြောင်းရုရှားရဲတွေက TASS နဲ့ RIA သတင်းဌာနတွေကိုပြောပါတယ်။အချို့ကတော့ရဲကအကြမ်းဖက်ဖမ်းဆီးခဲ့ပြီးရဲနဲ့ဆန္ဒပြသူတွေကြားနှစ်ပန်းလုံးခဲ့တာမျိုးတောင်ရှိခဲ့တယ်လို့ရဲကနံပါတ်တုပ်သုံးပြီးရုံးရင်ဆန်ကတ်တွေဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။စနေမှာ၈ရက်နေ့ကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲဝင်မဲ့အတိုက်ခံကိုယ်စားလှယ်တွေကိုတတ်မှတ်ချက်နဲ့မကန့်ညီဘူးဆိုတဲ့အကြောင်းပြပြီးကိုယ်စားလှယ်စီးရင်ကနေပယ်ဖျက်ခဲ့တာကြောင့်ဒီစနေနေ့မှာဆန္ဒပြကြဖို့အတိုက်ခံခေါင်းဆောင် LSC Navalny ကလှုံ့ဆော်ခဲ့တာပါ။စနေနေ့ဆန္ဒပြပွဲမှာလူ3,500ကျော်ပါဝင်ခဲ့ပါတယ်။